ရှိကြောက်ကလေးကရှိလာတဲ့ဒီအဆုံနာတီဘီရောဂါကြောင့်တစ်နှစ်တစ်နှစ်ကိုလူပေါင်း 1.8 တန်းသေဆုံးကြပါတယ်။အလုံးနီးပါးဟာဖွံ့ဖြိုးဆဲတတိယနိုင်ငံတွေကဖြစ်ပါတယ်။အခုခါမှာတော့ဆေးနဲ့ရင်ပါနေပြီဖြစ်တဲ့ဆေးမတူတော့တဲ့တီဘီရောဂါပိုးအသစ်တစ်မျိုးပေါ်လာတာကြောင့်ဒီလိုမျိုးတီဘီကြောင့်အသေးပြောက်နှုံးနေဟာပိုးပြီးတော့တိုးလာမဲ့အရေးယောင်ရှိတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကစိုးရိမ်လာပါတယ်။ဆေးနဲ့အတော်လေးကိုရင်ပါနေတဲ့ဆေးမတူတော့တဲ့HCRTB လို့ခေါ်တဲ့ TB မျိုးစိတ်ဟာအခုဆိုလို့ရှိရင်နိုင်ငံပေါင်း38နိုင်ငံမှာပြန့်နှံ့နေပါပြီ။အတွေ့အကြုံနဲ့တဲ့ဆရာဝန်တွေကဒီ antibiotic ဆေးတွေကိုအလေးနဲ့မထားဘဲထင်သလိုသုံးဆွဲတာကြောင့်နဲ့လူနာတွေကလည်း TB ဆေးကိုဆေးဘက်လည်အောင်မတောက်တာတွေကြောင့် TB ပိုးဟာဆေးမတူတော့ဘဲနဲ့အသွင်ပြောင်းလာပြီးတော့အခုလိုမျိုးစိတ်အစ်တွေပေါ်လာတာပါ။ဒီလိုမျိုး TB မျိုးစိတ်အစ်ကြောင့် TB ပိုးဆွဲကပ်ခံရသူအနည်းဆုံး90ရာခိုင်နှုန်းအသက်ဆုံးရှုံးရလိမ့်မယ်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကယူဆထားပါတယ်။တီဘီပိုးကိုအလွန်ရှေးကြတဲ့လူသေးအရိုးစုတွေမာမီရုပ်အလောင်းတွေမှာတွေ့ရတဲ့ဆိုတဲ့အထောက်အထားတွေရှိပါတယ်။18ရာစုကနေပြီးတော့20ရာစုအထိအမေရိကန်မှာရောဥရောပမှာပါတီဘီပိုးဟာအဓိကလူသက်ကောင်ဖြစ်ခဲ့ပါတယ်။ Antibiotic Prezioa series ပေါ်လာတဲ့တိုင်အောင်လဲတီဘီရောဂါဟာဆင်းရဲတဲ့တိုင်းပြည်တွေလူ့ဖွဲ့စည်းတွေအတွက်တော့မဖြေရှင်းနိုင်တဲ့ပြဿနာတစ်အနေနဲ့ရှိနေစေပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စစ်တမ်းအရတော့ဒီကနေ့ကမ္ဘာမှာလူ3ယောက်မှာ1ယောက်ဟာတီဘီရောဂါပိုးရှိနေတယ်လို့ဆိုထားပါတယ်။ဒါပေမဲ့များသောအားဖြင့်သူတို့အားလုံးမှာတီဘီရောဂါကြောင့်ဖျားရနာရမျိုးမဖြစ်ဘဲနဲ့ကိုခန်းဆွမ်းနည်းလာတဲ့ခါကျမှ10ယောက်မှာ1ယောက်ဒီခန္ဓာကိုယ်ထဲကမြုံနေတဲ့တီဘီဘက်တီးရီးယားပိုးတွေကြွလာပြီးတီဘီရောဂါရကြတယ်လို့ဆိုပါတယ်။ဒါမှအားဖြင့်ဆိုတော့တီဘီရောဂါပိုးဟာကာကွယ်လို့ရပြီးတော့ရောဂါပိုးဆွဲကပ်ပြန်လဲကုသလို့ရပါတယ်။ဒါပေမဲ့လည်းတစ်နှစ်တစ်နှစ်ကိုတီဘီရောဂါကူးစက်ခံရသူ9တန်းလောက်ဆက်ပြီးတော့ဖြစ်နေတော့မှယောဂါကြောင့်မလို့ဆက်ကပ်20တိုင်းမှာလူတဦးသေဆုံးပါတယ်။action အဖွဲ့ဟာဒီဝါရှင်တန်မှာအခြေစိုက်ပြီးတော့နိုင်ငံတကာမှာတီဘီရောဂါပိုးထိန်းချုပ်ရေးအတွက်လှုံ့ဆော်ဆောင်ရနေပါတယ်။အခုဆိုရင်အရင်တီဘီပိုးတွေတက်ကိုလူကိုအန္တရာယ်ဖြစ်စေတဲ့တီဘီရောဂါပိုးမျိုးစိတ်အစ်တစ်မျိုးဖြစ်ပေါ်လာနေတယ်လို့ဒီဖွဲ့ကဂျွန်ကာတာကပြောပါတယ်။အချို့ကဆိုရှင်ဆေးတွေနဲ့အတော့ကိုယဉ်ပါနေပါတယ်တဲ့။အရှင်ဖွဲ့ကြီးအနေနဲ့ဆေးနဲ့ယဉ်ပါနေတဲ့ဒီဆေးမတိုးတော့တဲ့တီဘီရောဂါပိုးကိစ္စအများကနေပြီးတော့အယုံဆိုင်လာအောင်လှုပ်ရှားဆောင်တဲ့နေရာမှာတောင်အာဖရိကအာရှနဲ့အခြားကမ္ဘာနေရာတွေကဆေးမတိုးတဲ့တီဘီရောဂါတွေကြောင့်ဓာတ်ပုံပြပွဲတစ်ခုလုပ်တာလည်းပါပါတယ
်။ Even though this disease kills nearly 2 million people every year is the biggest killer of people with AIDS that there's 500,000 cases.
ဒီရောဂါကြောင့်တစ်နှစ်တစ်နှစ်ကိုလူပေါင်း2သန်းနီးပါးသေဆုံးပြီးတော့ HIV ပိုးဆွဲကပ်နေတဲ့လူနာတွေအတွက်ဆိုရင်တော့ဒီရောဂါပိုးဟာတကယ့်ကိုလူသက်ကောင်ပါအခုဆိုလို့ရှိရင်ဆေးနဲ့ယဉ်ပါနေတဲ့တီဘီရောဂါသည်ပေါင်းတန်းဝက်လောက်ရှိပါတယ်ဒီကိစ္စအပေါ်မှာအာရုံစိုက်မှုနည်းကြပါတယ်အခုလိုဓာတ်ပုံပြပွဲလုပ်ရတဲ့မျှော်လင့်ချက်ကတော့ဒီဓာတ်ပုံတွေကနေပြီးတော့တီဘီရောဂါပိုးနဲ့ပတ်သက်လို့လူတော်များများအာရုံစိုက်လာကြစေဖို့ရည်ရွယ်ပါတယ်လို့သူကပြောတာပါတီဘီရောဂါပိုးကဆေးကောင်းအနေနဲ့ကုသလို့နိုင်ပါတယ်ဒါပေမဲ့လည်းဆင်းရဲတဲ့တိုင်းပြည်တွေမှာတော့ရောဂါပိုးရှိမရှိရှာဖွေစစ်ဆေးတာတွေအတွက်ကိုအားနည်းနေတော့မှအခုဆိုနောက်ဆုံးမော်လို့ပြောရမယ့် TB ဆေးဟာအနှစ်40ကျနေပြီလို့ကာတာကပြောပါတယ်ဒါကြောင့်မလို့အသက်ကြီးသူတွေအတွက်ထိထိရောက်ကာကွယ်ဆေးမရှိသလိုအခုဆေးမတိုးတော့တဲ့နောက်ဆုံးပေါ်တီဘီရောဂါပိုးမျိုးစိတ်တွေအတွက်ဆိုရင်ပိုပြီးတော့ဆေးဝါးခက်ခဲလာတယ်လို့ဆိုပါတယ်ဆေးရုံစည်းကမ်းကျန်းမာရေးစနစ်အားနည်းတဲ့တိုင်းပြည်အတော်များများမှာတီဘိုးရှိတဲ့ရောဂါသည်တွေကိုအနည်းဆုံးတီဘီဆေး6လပုံမှန်တောက်သွားနိုင်အောင်လို့အခက်ခဲတွေကိုရှိတယ်လို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ် Richard Nugent ဟာ Washington မှာရှိတဲ့ Global Development ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးအဖွဲ့ကြီးကပါ
Many people who are diagnosed don't get the treatment or don't stay on the treatment.
ရောဂါတွေ့ရတဲ့လူအတော်များများဟာကုသမှုမရကြရှာပါဘူး။သူတို့ကိုကုသဖို့ကနှစ်နှစ်ချိန်ယူရပါမယ်။ဒါပေမဲ့ခက်တာကကျန်းမာရေးစနစ်အားနည်းတဲ့တိုင်းပြည်တွေကလူတွေအတွက်တော့ဒီလိုမျိုးနှစ်နှစ်ကြာကုသမှုဇက်တိုက်ခံယူဖို့ဆိုတာကမျှော်မှန်းရခက်ပါတယ်။သူတို့ဖို့တေယုံမဲရှိပါတော့တယ်လို့သူကပြောသွားတာပါ။ TB ရောဂါဖို့ဟာတကယ်တမ်းခုနအတင်ပြသလိုပါပဲ။ကာဝယ်ဆေးလက်ရှိကုသလို့လည်းရတဲ့ယောဂါပါ။ဒါပေမဲ့ဆင်းရဲတဲ့တတိယနိုင်ငံတွေမှာတော့တီဘီရောဂါကာကွယ်ဖို့ရောယောဂါပိုးရှိမရှိစစ်ဆေးဖို့ရောအကယ်ယောဂါပိုးရှိပါကကုသမှုခံယူဖို့ပါအတော့ကိုအကုန်ကြများအချိန်ယူရမယ်အချိန်တွေပါဒီအတွက်တတိယနိုင်ငံတွေမှာတီဘီရောဂါပိုးဟာလူရဲ့အသက်အန္တရာယ်ကိုချိန်ချောက်တဲ့ယောဂါတစ်ခုဖြစ်နေစေပါအခုလိုနောက်ပိုင်းပေါ်လာတဲ့ဆေးမတိုးတော့တဲ့တီဘီမျိုးစိတ်အစ်စ်တွေကြောင့်ကမ္ဘာအနှံ့မှာတီဘီရောဂါထိန်းချုပ်ရေးကပိုပြီးတော့ခက်ခဲလာစီမယ်လို့ဆိုရမှာပါခင်ဗျာ